ယူကရိန်းတောင်ပိုင်းမရီယိုပိုစစ်ကမ်းမြို့ကရုရှားတပ်တွေပိတ်ဆို့ထားတဲ့အဇော့စတယ်တမနီဆက်ရုံဝင်းထဲမှာရှိတဲ့ယူကရိန်းအရသာအယောက်တထောင်တဲ့မင်းကိုဘေးလွတ်ရာကယ်ထုတ်ဖို့လုပ်နေတယ်လို့ကုလသမဂ္ဂကတနင်္ဂနွေနေ့မှာပြောပါတယ်။ဒီကယ်ဆယ်ရေးလုပ်ငန်းကိုစနေနေ့မှာစတင်ခဲ့တာဖြစ်ပြီးရုရှားနဲ့ယူကရိန်းအရာရှိတွေနဲ့အတူ ICRC နိုင်ငံတကာကြက်ချင်ကြီးဖွဲ့နဲ့ပူးပေါင်းဆောင်ရွက်နေတယ်လို့UNOCHA ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်အဖွဲ့ကပြောပါတယ်။ကယ်ဆယ်ရေးလုပ်ငန်းကိုမထိခိုက်စေတဲ့အတွက်အသေးစိတ်ကိုတော့ထုတ်မပြောပါဘူး။ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကလည်းအခုဆိုလူရောက်100လောက်ပါတဲ့ပထမအတုဟာထိမ့်ချုံနယ်မြေကိုဥတီသွားရောက်နေပြီဖြစ်ပြီးတနင်္လာနေ့မှာတော့သူတို့ကိုဇပိုရီစီယာမြို့မှာတွေ့ဆုံမှာဖြစ်ကြောင်း Twitter ကနေပြောပါတယ်။
Украинцы, наши защитники, наши защитники сегодня нам нарешти вдалося.
Украина парина, агусу, куна тамагана лекте, ди сайон винне га аятаре го кэ тхопфо лоуни би ло ле пё баре. Рашта таттве авайн кан няре, ди тамни сайон винне га шоутве пуе ли ларе умян лан гаун нине лан чаун нине ма. Украина тайтхай ей тама, наутта 2000 лао шиме ло ёнджи тара ба. Азов пенле пен мяупан кайоран ма шине ле ди мёу го ထိန်းချုပ်ဖို့အတွက်ရုရှားတပ်တွေနှစ်လလောက်ဘုံကျဲတိုက်ခိုက်ခဲ့တာကြောင့်မြို့ကပြားပြားဝတ်သွားပြီပဲဒီမြို့ထဲမှာယူကရိန်းဒေသကတသိန်းထက်မနည်းရှိနေနိုင်တယ်လို့ခန့်မှန်းထားပါတယ်။တမနီဆိုင်ရုံလုံသားတွေကိုအကာအကွယ်ပေးနေတဲ့ယူကရိန်းပြည်ရင်းလုံခြုံရေးတပ်ဖွဲ့ရဲ့အဇော့တိုင်ရင်ကတော့လူ20ကိုကယ်ထုတ်နိုင်ခဲ့တယ်လို့ပြောပါတယ်။